မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ605ယောက်ထပ်တိုးပြီးသေဆုံးသူ10ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်ချက်မှာပါတဲ့သေဆုံးသူတွေထဲမှာ10ယောက်ကရောဂါအခံရှိသူတွေဖြစ်ပါတယ်။ရက်ခွဲနမူနာပေါင်း 18,800 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 9,400 ကျော်ရှိတော့ပါပြီ။ဒီဆုံးသူအစီအတွက်က 2,912 ယောက်ရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 33,200 ကျော်ပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာစေုံစင်ခွင့်ရရှိသူအစီအတွက် 489 ယောက်ရှိတာကြောင့်ရောဂါပျောက်ကင်းသူစုစုပေါင်း 13,600 ရှိပြီဖြစ်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘူကူးစက်ယောဂါတိုက်ဖြတ်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့ဓာတ်ခွဲစစ်ဆေးတဲ့နမူနာအစီအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 3.12 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 89.38 ရာခိုင်နှုန်းသေဆုံးနှုန်းက 2.19 ရာခိုင်နှုန်းရှိပါတယ်။သေဆုံးသူတွေထဲမှာနောက်ခံယောဂါရှိသူက 80 ရာခိုင်နှုန်းရှိပါတယ်။မနေ့ကနဲ့နိုင်ရှင်မဲ့ဆိုရင်ဒီကနေ့မှာစစ်ဆေးတဲ့ဓာတ်ခွဲနမူနာအစီအတွက်ပိုများပြီးကူးစက်သူကလည်းပိုများပါတယ်။သေဆုံးသူအစီအတွက်ကတော့မနေ့ကအောက်ထောက်ဝယ်နေပါပိုနေပါတယ်။